မြန်မာနိုင်ငံအပေါ်ဩစာကျွမ်းမှုမှုရှိတဲ့တရုတ်နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ထိရောက်တဲ့နည်းလမ်းတွေနဲ့ဆောင်ရွက်ပေးဖို့အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုပြောကြားခဲ့ပါတယ်။အာဏာသိမ်းထားသူတွေအနေနဲ့အရသာအစိုးရလက်အာဏာပြန်အပ်ရေးအတွက်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးဆောင်ရွက်နေတယ်လို့တရုတ်နိုင်ငံကလည်းတိုက်တွန်းထားတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ
။ The message we have sent to them has been pretty simple in fact. It is thatWe are looking for China.
မြန်မာနိုင်ငံမှာအရသာအစိုးရလက်အာဏာပြန်ရောက်အောင်တရုတ်နိုင်ငံအနေနဲ့အပြုသဘောနဲ့ဆောင်ရွက်ပေးဖို့လိုလားကြောင်းအမေရိကန်ပြည်ထောင်စုကတရုတ်ကိုပြောထားတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့အမြင်တူတဲ့မိဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာတရုတ်နိုင်ငံကိုလည်းတောင်းဆိုနေတာဖြစ်တယ်လို့ပြောပါရတယ်။မြန်မာနိုင်ငံအတွက်အရေးပါတဲ့နောက်ထပ်စီးပွားရေးမိဖက်နိုင်ငံတွေဖြစ်ကြတဲ့အိန္ဒိယနိုင်ငံ၊ဂျပန်နိုင်ငံတို့နဲ့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကမြန်မာအရေးကိစ္စကိုဆွေးနွေးတိုက်ထွန်းထားတယ်လို့ပြောပါရတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနီးလမ်းကျရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရလက်အာဏာပြန်ရောက်နိုင်ရေးဆက်ပြီးတော့ဆောင်ရွက်သွားကြဖို့အတွက်Indo Pacific ဒေသတွေကအမေရိကန်ရဲ့အဓိကမဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဂျပန်၊အိန္ဒိယတို့နဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးတီးခြားစီဆွေးနွေးစင်မှာရောဩစတြေးလျနိုင်ငံမှာပါဝင်တဲ့၄နိုင်ငံစုပေါင်းဆွေးနွေးစင်မှာပါနိုင်ငံသားရေးဝင်ကြီးအန်တိုနီဘလင်ကင်ကပြောကြားထားပါတယ်။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့အပေါ်ငြင်းငြင်းချမ်းချမ်းဆန္ဒပြနေတာကိုအာဏာသိမ်းထားသူတွေဘက်ကရရက်ဆက်ဆက်နှိမ်နှင်းနေတဲ့အပေါ်နိုင်ငံတွေအားလုံးကတညီတညွတ်ထဲပြစ်တင်ရှုံချကြဖို့နိုင်ငံသားရေးဌာနပြောခွင့်ရကမနေ့ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားခဲ့ပါတယ်။